ဂျပန်နိုင်ငံကလူမှုကြီးကြပ်ရေးထိန်းသိမ်းရေးအကျိုးစခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုညံပြင်းနေတာကြောင့်ဒါကိုကောင်းမွန်လာအောင်ပြုပြင်ပေးဖို့ဆိုပြီးမြန်မာနိုင်ငံသားတွေအပါအဝင်အထင်းသိမ်းကလူ10ခန်းလောက်ဟာဒီအပိုင်းအတွက်မှာအစာငတ်ခံဆန္ဒပြနေကြပါတယ်ဒီပေါ်မှာတော့ဂျပန်ဆိုရကလိုက်ရောဖြည့်ရှင်းပြတဲ့အခြေအနေတွေမတွေ့ရသေးဘူးလို့လူခွင့်ရေးလှုပ်ရှားသူတွေကလည်းပြောပါတယ်ဒီအကြောင်းပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
နောက်ကန်အကြောင်းအမျိုးမျိုးနဲ့ဂျပန်နိုင်ငံမှာဒုက္ခတွေအဖြစ်ခိုးလုံခွင့်တောင်းခံခဲ့ကြတဲ့မြန်မာအပါအဝင်နိုင်ငံသားတွေတွေကတချို့ကိုအကြောင်းပြချက်မခံလုံလို့ဆိုပြီးဂျပန်အစိုးရကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာလာပေါင်းများစွာချုံနှောင်ဖမ်းဆီးထားတာပါဂျပန်နိုင်ငံလောဝကထိန်းသိမ်းရေးစခန်းမှာအဖမ်းခံရတဲ့နိုင်ငံသားတွေကိုတတ်မှတ်ခွဲတန်းတဲ့အစားအသောက်ကြွေးမွေးတယ်ဆိုပေမဲ့စေကူတမှုကျန်းမာရေးစောင့်ရှောက်တဲ့အပိုင်းမှာအားနေတာကြောင့်အထိန်းသိမ်းခံနိုင်ငံသား20ကျော်ကတိုကျိုမြို့ရှင်နာဂါဝါလာဝကထိန်းသိမ်းရေးစခန်းမှာမေလ9ရက်နေ့ကစပြီးအစာငတ်ခံဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်ပိုင်းအစာငတ်ခံဆန္ဒပြသူ90ကျော်အထိဖြစ်လာတယ်လို့ AV သတင်းတပုတ်မှာဖော်ပြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့လာဝကစခန်းမှာအထိန်းသိမ်းခံရသူတွေကိုတွားရောက်ကူညီလေးရှိတဲ့တိုကျိုမြို့နေဦးကျော်ကျော်စိုးပြောပြတာကအ
ဲပထမဆုံးကျွန်တော်တို့ကြားတဲ့သတင်းကအီရန်ရဲ့ဗီယက်နမ်ရဲ့ပေါင်နောက်မြန်မာတွေလည်းပါတယ်ဒီတိုကျိုမြို့ရှိနာဂါဝါမှာရှိတဲ့လူမှုကြီးကြပ်ရေးထိန်းသိမ်းစခန်းမှာဆန္ဒခံဆန္ဒပြတဲ့ဆွေတွေကထွက်လာတယ်လေ။နောက်ပိုင်းမှာနာဂိုယာမှာရှိတဲ့ထိန်းသိမ်းစခန်းမှာလည်းဆန္ဒပြတဲ့ဆွေတွေမှာကျွန်တော်ကြားပြရပါတယ်။ဒါမှတစ်ချက်တို့တောင်းဆိုတာကအကြ ాయి ထိန်းသိမ်းခံရတဲ့အခါကသူတို့စိတ်ပိုင်းဆိုင်ရာအများကြီးချိလိုက်တာလေဆိုတဲ့ဟာ။အဲအဲ့ဒီအခြေအနေနေပြီးတော့ပိုကောင်းအောင်လုပ်ပြီးလို့နောက်နာမကျန်ရှိတဲ့ဆံမှာတမန်ကြီးစောင့်ရှောက်မှုပဲ။လက်ရှိအနေထားကပိုပြီးတော့ကောင်းအောင်လုပ်ပြီးလို့ဆိုတဲ့တောင်းဆိုတာသိထားပါတယ်။ဒါဥပမာဆိုလို့ရှိရင်ဒီနေ့ဒီဝေရုံပြည့်ရက်ဒီမှာရုပ်ပြည့်မျိုးကောင်းဖြစ်တဲ့ပါနေဆိုရင်ရာဝနဲ့တွေ့ဝင်မရပါဘူးဆိုတော့ဖိတ်ရက်ဖြစ်တဲ့ဖြစ်ကြောက်ဆိုရင်အဲ့လိုမျိုး case တွေကဟိုးရင်တွေကရှိတယ်လေ
ဆန္ဒပြနေသူတွေထဲမှာတရုတ်မြန်မာအီရန်ဖိလစ်ပိုင်နိုင်ဂျီးရီးယားဘင်္ဂလားဒေ့ရှ်ပါကစ္စတန်ဂါနာပီရူးစတဲ့နိုင်ငံသားတွေလည်းပါဝင်ပါတယ်အစာငတ်ခံဆန္ဒပြတာဟုတ်မှန်ကြောင်းဂျပန်အစိုးရကသတင်းမီဒီယာတွေကိုတရားဝင်ပြောခဲ့ပေမဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလန်လျောဖြည့်ရှင်တဲ့အခြေအနေမျိုးမတွေ့ရသေးပဲဒုက္ခတွေလျှောက်ထားသူတွေပေါ်ဂျပန်အစိုးရကငကူထားတဲ့တင်းကျပ်တဲ့မူဝါဒတွေအပြောင်းလဲမရှိသေးဘူးလို့ဦးကျော်ကျော်စိုးကသုံးသပ်ပါတယ်
။2016ခုနှစ်မှာဂျပန်နိုင်ငံမှာဒုက္ခတွေဖြည့်လျှောက်ထားတဲ့သူက 8,000 နီးပါးရှိပါတယ်။2019မှာဆိုရင်စံပြင်းပြများမယ်လို့ခန့်မှန်းလာလဲရှိလာပါလို့။တပေါင်းကျော်နိုင်တဲ့အနေအထားရှိတယ်လို့ဆိုပြထားပါတယ်။အဓိကချက်ကတော့ဒီမှာလာပြီးတော့အလုပ်လုပ်ကြတဲ့သူတွေနဲ့သူတို့ချင်းလေ့ကျင့်လုပ်တာပေါ့လေ training ဒီလာနဲ့လာတဲ့သူတွေကသူတို့တိုင်ဒီမှာထိုက်ချုပ်ခဲ့တဲ့စာချုပ်နဲ့ဂျပန်ရောက်တဲ့အခါမှာလုပ်ရတဲ့အလုပ်အနေထားနဲ့မျိုးစားနဲ့ကွာဟမှုတွေဖြစ်လာတဲ့အခါမှာသူတို့အလုပ်ကနေဆက်ပြေးတာပြီးတော့ဒုက္ခတွေကိုရှောက်ထားကြတာအဲ့ဒါပေါ့အဲ့ case ကပုံများပါတယ်အဲ့ဒါပြုရတော့နေဆိုင်ဝင်ပြေးဖို့လည်းသူတို့စဉ်းစားပါအဓိကကတော့ဒီလူတယောက်ကသူ့ society လူမှုအတိုင်းဝိုင်းအတွက်အခက်အခဲဖြစ်စီမှာလားဆိုတဲ့ရှိတော့ကနေကြည့်တာများပါတယ
်။လောင်ဝကထင်းထင်းစကားမှာအဖမ်းခံရသူတွေတဲကတချို့ကိုမူရင်းနိုင်ငံပြန်ပို့ဖို့ဂျပန်အစိုးရကစီစဉ်နေတာကြီးလည်းရှိပါတယ်။အဲ့လိုဆုံးဖြတ်ချက်ခြားသားခံရသူတွေအနေနဲ့မိခင်နိုင်ငံကိုပြန်ကြရမယ်လို့ဂျပန်တရားရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်။ပြီးခဲ့တဲ့မတ်လတုန်းကလည်းအသက်40အရွယ်ဗီယက်နမ်နိုင်ငံသားတဦးဟာတိုကျိုမြို့နဲ့မဝေးတဲ့ဣဗာရာကိခရိုင်လာဝကထိန်းသိမ်းရေးစခန်းမှာလေဖြတ်တည်ဆုံသွားတယ်လို့ AP သတင်းမှာဖော်ပြပါရယ်။တနင်္ဂနွေလုံးမှာရှိတဲ့လာဝကထိန်းသိမ်းရေးစခန်းတွေမှာအပန်းကြီးခံရတဲ့ဗီဇာမဲ့နိုင်ငံသားအနည်းဆုံး 1,300 ကျော်ရှိနေပါရယ်။အဲ့ဒီထဲမှာတရုတ်နိုင်ငံသားတွေကအများဆုံးဖြစ်ပါရယ်။ဂျပန်နိုင်ငံမှာလက်ရှိနေထိုင်ကြတဲ့မြန်မာနိုင်ငံသား2,000နီးပါးရှိပြီးအဲ့ဒီထဲမှာနိုင်ငံရေးအကြောင်းပြချက်နဲ့ဒုက္ခတွေအဖြစ်ခူလုံခွင့်ရထားသူ300ကျော်ရှိပါရယ်။အခြား9,000ကျော်က special status အထူးနေထိုင်ခွင့်ဗီဇာနဲ့နေခွင့်ရထားပြီးကျန်းမြန်မာနိုင်ငံသားတွေကတော့ကျောင်းသားဗီဇာနဲ့နေထိုင်သူတွေရှိသလို training visa ဂျပန်နိုင်ငံသားတွေနဲ့အင်တာဗျူထားတဲ့ဗီဇာစသဖြင့်အမျိုးမျိုးရှိကြပါတယ်။အထူးနေထိုင်ခွင့်ဗီဇာနဲ့ကိုယ်လုံခွင့်လျှောက်ထားသူတွေဟာအစပိုင်း6လမှာအလုပ်လုပ်ခွင့်မရှိဘဲအဲ့ဒီနောက်ပိုင်းဂျပန်အစိုးရကတရားဝင်အတိအမှတ်ပြုတဲ့နေထိုင်ခွင့်ဗီဇာမရသေးရင်တောင်အလုပ်လုပ်ခွင့်ရကြပါတယ်ခင်ဗျာ။